စဝါအင်အားကြီးတရုတ်နိုင်ငံမှာဒီမိုကရေစီအခြေတည်ဖို့ကအရေးတကြီးလိုအပ်နေတယ်လို့ TNMN ကျောင်းသားဆန္ဒပြပွဲအင်အားသုံးဖြုတ်ခွင်းခံရမှု35နှစ်ပြည့်အဖြစ်အမေရိကန်လွှတ်တော်ကြားနာပွဲမှာထွက်ဆိုသူတွေကတောင်းဆိုလိုက်ကြပါတယ်။အင်းနီချင်းမြန်မာနိုင်ငံကရှစ်လေးလုံးဒုရုအောင်ကြွမှုနဲ့မရှိမနှောင်ဖြစ်တဲ့တရုတ် TNMN ဖြစ်စဉ်နှိုင်းယှဉ်သုံးသပ်ချက်နဲ့အမေရိကန်လွှတ်တော်ကြားနာချက်တွေကိုတော့ကိုငင်းညမ်းအေးကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဆွေဝဲအကလေးလက်ကကန်ဆွဲထားတဲ့အင်းကြီးဖြူအောင်နဲ့အမျိုးသားတယောက်စစ်တင်ကားကြီးတွေရဲ့ရှေ့မှာရပ်ပြီးရင်ဆိုင်နေတဲ့သတင်းတပ်ပုံတပုံဟာဆိုရင်အခုနှစ်ပေါင်း35နှစ်ကြာမြင့်ခဲ့ပါပြီ
။ဟုတ်ပါတယ်ဒါကတော့တရုတ်နိုင်ငံပြည်ချင်းမျိုးတော်ကတင်းနမင်းရင်ပြန့်နဲ့တင်ကားတွေချပြီးတော့သူ့ပြောင်းလဲအတွက်တောင်းဆိုနေကြတဲ့စစ်တပ်ကျောင်းသားတွေကိုပြုစစ်တပ်ကဖြိုခွင်းခဲ့တဲ့ဒီမှာလည်းဖြစ်ခဲ့ရပုံရိပ်ပါ။ဒီမှာဒီလိုဒစီလိုရှားမှုမှာရေးပါတယ်လို့သုံးသပ်လေးရှိကြတဲ့ဒီနမင်းဆလတ်ပြောင်းလဲချုပ်ခွင့်ခံမှုစစ်စစ်နဲ့လေးခုတိုင်းလာလို့ဖြစ်နေတယ်။ဘာလို့လဲအကြီးဆုံးပြင်းပြင်းမှာတော့ခုခွေးနဲ့ဒီလိုဖြစ်စီအတွက်ဆလတ်တက်ကွေးဝင်းနေရစဲပဲလို့လိလာပြည်ကသုံးသပ်ကြပါလေ။
အမေရိကန်တို့တော့ကြားလာပေါ်မှာကိုယ်တိုင်ကြုံတွေ့ခဲ့တဲ့မျက်မြင်သက်သေဖြစ်တယောက်ခဲ့တဲ့တီအန်အမ်ကျောင်းသားခေါင်းဆောင်ဟောင်းဖန်ဆူချိုကတော့သူတို့လူခွင့်ရင်းနဲ့ဒီမိုကရေစီအတွက်တောင်းဆိုတိုက်ပွဲဝင်ခဲ့ကြတယ်လို့ထွက်ဆိုပါတယ
် In 1989 I was a physics student
1989ခုနှစ်တုန်းကကျွန်တော်ဟာဆင်ဝါတက္ကသိုလ်ကျောင်းသားပါဟူယောင်ပန်းဆုံးပြီးပြီးချင်းတီအန်အမ်ရင်းပြင်းမှာပထမဆုံးဆန္ဒပြသူတွေထဲမှာကျွန်တော်ပါဝင်ခဲ့ပါတယ်တီအန်အမ်ရင်းပြင်းတဲကိုတင်ကားတွေလှည့်ဝင်လာခြင်းနောက်ဆုံးကြမှာကျွန်တော်ထွက်ခဲ့တာပါစစ်သားတွေကကျွန်တော်တို့ကိုတနက်တီနဲ့ချိန်ထားပါတယ်တင်ကားတစ်စီးကဆိုရင်ကျွန်တော်နဲ့ပေ20လောက်ပဲကွာဝေးတာပ
ါတရုတ်ပြည်မှာစီဝါရေးပြည်ပြင်ကြောင်းလိုင်းနဲ့လွတ်လပ်ခွင့်နဲ့တောင်းဆိုကြတဲ့ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေဟာ1986ခုနှစ်နှောင်းပိုင်းကလေးကစတင်ခဲ့တာပါလွတ်လပ်စွာဟောပြောခွင့်ပုံလိပ်ထုတ်ဝေခွင့်တွေကိုအတိုင်းအတာတစ်ခုထိအားပေးခွင့်ပြုပေးခဲ့တဲ့တရုတ်ကွန်မြူနစ်ပါတီအထွေထွေမှုခူယောင်ပန်းတယောက်ယာရုကနေအတင်းကျပ်အနားယူခဲ့ရပြီးနောက်သူကွယ်လွန်ချိန်1989ခုနှစ်နှစ်ဆန်းမှာကျောင်းသားတွေဥဆောင်တဲ့ဒီပြည်ပြင်ပြောင်းလဲရေးတောင်းဆိုမှုတွေကပိုးခိုင်မာလာပြီးနှစ်လေရောက်ချိန်မှာတော့တင်းနမင်းရင်းပြင်းမှာတရုတ်အာဏာပိုင်တွေကအင်အားသုံးဖြိုခွင်းတဲ့အထိဖြစ်လာခဲ့တာပါဒီကြမ်းတာပွဲကိုကိုလံဘီယာတက္ကသိုလ်မှာပညာသင်ယူနေတဲ့အဝေးရောက်တရုတ်လူငယ်ကျောင်းသူတူကလည်းကယ်ရင်ဆိုတဲ့နာမည်ဝက်နဲ့တက်ရောက်ထွက်ဆိုခဲ့ပါတယ်မြန်မာဖုံးတက်ဆင်ထားတဲ့အဲ့ဒီအမျိုးသမီးငယ်ကတရုတ်အစိုးရရဲ့နောက်ဆက်တွဲအရေးယူခံရနိုင်ခြင်းရှိပေမဲ့ဒါကထိုက်တန်တဲ့ပေးဆက်မှုလို့ဆိုပါတယ
် Even though it will only delay the inevitable police visit to my parents
ကျွန်တော်ရုတ်ချက်ပြီးထွက်ဆိုခွင့်ရတာကကျွန်မရဲ့မိဘတွေစီကိုရဲတွေရောက်လာတာကိုနှောက်နှေးကောင်းနှောက်နှေးနိုင်နေမယ်ရှောင်ရဲလို့ရမှာမဟုတ်ဘူးဘလို့ပဲထိခိုက်နစ်နာနိုင်နေမယ်ကျွန်မရဲ့တငယ်ချင်းတက်ကြွလှုပ်ရှားတဲ့ចောင်းသားတွေသူတို့ရင်ဆိုင်နေရတဲ့တရုတ်အစိုးရအေးဂျင့်တွေရဲ့ချင်းချောက်နှောက်ရက်ကိုတိလေးရောက်ကျူးလွန်ခံနိုင်ရတာတွေကစေစားပုံများတယ
် is 10 times greater
Karen Hartio ဒီမားကြီးမှာနောက်ဆုံးဖြစ်ခဲ့တဲ့ရှင်ရဘဘလူလူဆန္ဒထုတ်ဖော်ပွဲတွေဖြစ်တဲ့2022ခုနှစ်ကိုဗစ်ကာယောဂါကာလကန့်သတ်မှုတွေကိုစတင်ခဲ့ကြတဲ့စက္ကူပြူဆန္ဒပြပွဲတွေကိုထောက်ခံရက်တည်လှုံ့ဆော်နေသူပါတရုတ်မျိုးဆက်သစ်ဟာစံစာထက်တောက်မှုတွေဖိနှိပ်ချေလှယ်မှုတွေရဲ့အောက်မှာတီအန်အမ်ဖြစ်စဉ်လို့အစိုးရစတင်ရေးသမိုင်းတွေကိုတိကျွင့်မရခဲ့ကြဘူးလို့လဲကျန်းမာရေးမှာကယ်ရင်ကထောက်ပြပါတယ်လက်ရှိတရုတ်လူခွေအဖွဲ့ကိုဥဆောင်လှုပ်ရှားနေတဲ့တင်နမင်ကျောင်းသားဟောင်းဖန်ဆူဂျိုကတော့တရုတ်နိုင်ငံမှာဒီမိုကရေစီအခြေမတည်နိုင်ရင်ကမ္ဘာ့နေရာမှာဆန္ဒတွေကိုပါထိခိုက်လာနိုင်တယ်လို့ပြောပါတယ
် What Tiananmen told us 35 years ago
လွန်ခဲ့တဲ့35နှစ်ကနေဒီကနေ့အချိန်ထိတင်နမင်ကပေးခဲ့တဲ့အရေးကြီးဆုံးသင်ခန်းစာကအမေရိကန်ပြည်ထောင်စုရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒဟာဒီမိုကရေစီအသွင်ကူးပြောင်းရေးအပေါ်အာရုံစိုက်ဖို့ပဲဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးမရှိခဲ့ရင်တရုတ်အစိုးရဟာလူအခွင့်အရေးနဲ့လွတ်လပ်မှုအပါအဝင်ကမ္ဘာလုံးဆိုင်ရာတန်ဖိုးတွေကိုပိုပြီးပြင်းပြင်းထန်ထန်နဲ့ချိန်ချောက်လာမှာပါ
။ဒီဖက်မှာလည်းတရုတ်နိုင်ငံဟာတင်းနမင်ဖြစ်စဉ်နှုန်းကကျောင်းသားလူငယ်တွေတောင်းဆိုခဲ့ကြတဲ့ပြည်ပြင်ပြောင်းလဲရေးတွေကိုဒီနှစ်ပေါင်း30ကျော်အတွင်းမှာသူနည်းသူဟန်နဲ့အောင်မြင်အောင်ဆက်လုပ်နိုင်ခဲ့တယ်လို့မြန်မာနဲ့ဒေတာတွေအရေးတွေကိုစောင့်ကြည့်လေ့လာနေတဲ့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ ISP မြန်မာကဒါရိုက်တာတူဖြစ်သူဦးအောင်သူငင်းကဗီဒီယိုကိုပြောပါတယ
်1992မှာဟိုတိတ်ချောက်ဖင်းကတရုတ်နိုင်ငံတောင်ပိုင်းကိုခီးထွက်ပြီးတော့ပြောခဲ့တယ်လို့ပေါ့ဗျာเนาะဆိုတော့ကျွန်တော်တို့ကဟိုတကားဖွင့်တယ်ဆိုလို့ရှိရင်ပြဿနာတွေရှိတာပဲเนาะနောက်တစ်ခုကကျတော့ပြည်ပြည်ပြောင်းလဲရေးလုပ်မယ်ဆိုတဲ့အခက်အခဲတွေရှိပါတယ်ဆိုတော့ဒါပေမဲ့ဒါကိုကြောက်နေလို့မရဘူးကျွန်တော်တို့ကဖွင့်မယ်ဆိုလို့ရှိရင်ပို့ပြီးတော့ဒီနေ့လောက်ပေါ့ဗျာပို့ပြီးတော့ဖွင့်ကျွန်တော်တော့ဒီလိုသူပြောခဲ့တဲ့ဟာကိုထောက်ခံနေတယ်ဗျာ
ဒီချက်ဟာ1988ခုနှစ်မြန်မာနိုင်ငံမှာလူမှုအထွေထွေအကျယ်တည်းကိုကျောင်းသားတွေကဥဆောင်လှုပ်ရှားတောင်းဆိုခဲ့ပြီးစစ်ဆိုးရအဆက်ဆက်ကတကယ်အပြောင်းလဲလှုပ်ဆောင်မှုပြက်ကွက်ခဲ့တဲ့အချက်ဖြစ်တယ်လို့လည်းဥအောင်သူငင်းကနှိုင်းရှင်သုံးသပ်ပါတယ
်ကျွန်တော်တို့အခုပြန်ပြီးတော့သုံးသပ်လိုက်မယ်ဆိုရင်လည်းကျွန်တော်တို့ကဟိုဘာခေါမလဲတကားကဖွင့်သလိုမဖွင့်သလိုပေါ့ဗျာနော်ကျွန်တော်တို့ကတကားရှိသွားလိုက်နောက်ပြန်ဆိုးလိုက်အစားပေါ့နော်ဆိုကျွန်တော်တို့ကဒါတွေစိုးရိမ်ကြမလို့ကျွန်တော်တို့ဆက်ပြီးတော့ပြင်ပြောင်းလေးလောက်ကြဖို့လိုတယ်လို့တော့ဒါကျွန်တော်မြင်ပါတယ
်ဖန်ဆူချူကတော့လူမြင်ရင်းနေကင်းဘက်မှာစစ်တန်ကားတွေတုံးပြီးကို့ပြည်သူကိုပြန်တက်တဲ့အစိုးရတရက်ကကမ္ဘာဒီမိုကရေစီနိုင်ငံအများစုရဲ့ထောက်ခံမှုရနေရင်အဲ့ဒီအစိုးရဟာပြည်တွင်းမှာဖိနှိပ်မှုတွေကိုအကန့်အသတ်မဲ့ကျူးလွန်နေမှာဖြစ်တယ်လို့နိုင်ငံတကာမှာလည်းရန်လိုတဲ့လုပ်ရက်တွေလုပ်နေအောင်ပါပဲလို့ဝီဂါမွတ်စလင်အရေးတိဘက်ဟောင်ကောင်နဲ့ထိုင်ဝမ်အရေးကိစ္စတွေကိုဥပမာပေးထောက်ပြပြီးအမေရိကန်တို့ကြားနာပွဲမှာထွက်ဆိုသွားပါတယ်များ